ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေကြသူတွေထဲမှာကမ္ဘာအကြီးအကဲတချို့လည်းပါဝင်နေပါတယ်။မိုနာကိုနိုင်ငံရဲ့အုပ်ရှောင်ပရင်စ်အယ်ဘတ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့သူနန်းတော်ကကြေညာချက်ထုတ်ပြန်ပါတယ်။ Princess Grace ဆေးရုံကဆရာဝန်တွေကအယ်ဘတ်ဘုရင်ကြီးကိုကုသပေးနေပြီးတော့အသက်62နှစ်အရွယ်ဘုရင်ကြီးရဲ့ကျန်းမာရေးအခြေအနေစိုးရိမ်စရာမရှိဘူးလို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။မိုနာကိုဘုရင်ဟာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့လူသိရှင်ကြားကြေညာတဲ့ပထမဆုံးနိုင်ငံကောင်းဆောင်ဖြစ်ပါတယ်။အယ်ဘတ်ဘုရင်ကြီးဟာနန်းတော်ရဲကသူယုံကမ်းမှာပဲအလုပ်တွေဆက်လုပ်နေတယ်လို့အစိုးရအဖွဲ့ဝင်တွေနဲ့လည်းပုံမှန်ဆက်သွယ်ရှိတယ်လို့နန်းတော်ရဲကြေညာချက်မှာပြောထားပါတယ်။ဒီသတင်းနဲ့တစ်ဆက်ထဲမှာပဲ EU ဥရောပကော်မရှင်အကြီးအကဲတယောက်လည်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်လို့ EU ကော်မရှင်ပြောခွင့်ရကအတည်ပြုပါတယ်။ EU နဲ့ EU ရဲကနှုတ်ထွက်သွားတဲ့ဗြိတိန်နိုင်ငံသားသဘောတူညီမှုတွေရရှိရေးအဓိကစပင်းတွင်နေတဲ့ညှိနှိုင်းရေးမှူးချုပ်မစ်ချဲလ်ဘာနီရဲ့မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတယ်ဆိုတာကိုကြားသာပြီးနေတော့ကပြောကြားခဲ့တာပါ။သူနဲ့လူချင်းတွေးဆောင်ခဲ့တဲ့ EU ကော်မရှင်ဥက္ကဋ္ဌ Ursula von der Leyen အနေနဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးမယ်လို့ပြောခွင့်ရ Eric Manmar ကပြောပါတယ်။ Michelle Barnier နဲ့ von der Leyen တို့လွန်ခဲ့တဲ့သတင်းနှစ်ပတ်ကတွေးဆောင်ခဲ့ပေမဲ့ဥက္ကဋ္ဌ von der Leyen စီမှာရောဂါလက္ခဏာတစုံတရာမပြသဘူးလို့ပြောပါတယ်။ညှိနှိုင်းမှုချုပ်ဘာနီယေကိုဗစ် -19 ရောဂါဖြစ်နေပေမဲ့ EU နဲ့ UK ကြားညှိနှိုင်းမှုတွေကိုဆက်လုပ်သွားမယ်လို့ EU ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ American ပြည်ထောင်စုမှလည်းအောက်လွှတ်တော်အမတ်2ယောက်ဖြစ်တဲ့ Republican Party အမတ် Mario Diaz Balart နဲ့ Democrat အမတ် Ben McAdams တို့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေတဲ့အတွက်တခြားသူတွေနဲ့မထိတွေ့ပဲတီးခြားခွဲနေနေကြပါတယ်။